ကုလသမဂ္ဂပါလက်စတိုင်းဒုက္ခသည်များဌာန UNRWA ကိုထပ်ဆောင်ငွေယူရို 3.5 တန်ကူညီမယ်လို့စပိန်နိုင်ငံကတနင်္လာနေ့ကပြောလိုက်ပါတယ် UNRWA ဝန်ထမ်းတချို့ကအောက်တိုဘာလ9ရက်ဟာမတ်စ်ကအစ္စရေးကိုတိုက်ခိုက်ရမှာပါဝင်ခဲ့ကြတယ်လို့အစ္စရေးကဆွဆွဲလိုက်ပြီးတဲ့နောက် American Germany ဗြိတိန် Sweden Australia နဲ့ Japan အပါအဝင် UNRWA ကိုထောက်ပံ့နေကြတဲ့နိုင်ငံ10နိုင်ငံကြော်ကြော်ကပံ့ပိုးငွေတွေကိုရပ်ဆိုင်းထားခဲ့ကြတာဖြစ်ပါတယ် UNRWA နဲ့အချမ်းဖက်ဝါဒဆက်ဆက်နေတဲ့အထောက်အထားတွေကိုစုံစမ်းစစ်ဆေးနေတဲ့ကုလသမဂ္ဂအဖွဲ့ကိုတင်ပြမယ်လို့ Israel နိုင်ငံသားရေးဝန်ကြီး Israel Kantz ကတနင်္လာနေ့မှာပဲပြောကြားလိုက်ပါတယ်။ဗဒမွေအခက်ခဲကြုံနေရတာကြောင့် February လောက်ကပိုင်းမှာလှုပ်ဆောင်နေတာတွေကိုရပ်အပွဲရှိတယ်လို့ UNRWA ကသတိပေးထားတာပါ။ရေတို့မှာ UNRWA ကလှုပ်ဆောင်နေတာတွေကိုလုံနိုင်အောင်စပိန်နိုင်ငံကယူရို 3.5 တန်ပေးပါမယ်လို့စပိန်နိုင်ငံရဲ့ဝန်ကြီးမန်နူအယ်အယ်ဘာရက်စ်ကလွတ်တော်ကော်မတီကိုပြောကြားပါတယ် UNRWA ရဲ့အခြေအနေကအတော်ကြီးလိုအပ်ချက်ကြီးမားနေပြီးဂါဇာကလူသားချင်းစာနာထောက်ထားရေးအလုပ်တွေရက်တတပအနှဲငယ်အတွင်းရပ်သွားပါလိမ့်မယ်လို့သူကဆိုပါတယ်